ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေပေါ်ဂျမ်းဖက်သမားတွေရဲဆက်ဆက်တိုက်ခိုက်ခဲ့တဲ့လူရက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနဲ့ဒေါက်တာဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနေဆက်ရေးရဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေအမျိုးသားလုံခြုံရေးဆိုင်ရာချန်ပီပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနဒုတိယဝန်ကြီးတွေလည်းဒီကနေ့ညနေပိုင်းကရခိုင်ရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတော်မောင်တော်နဲ့ရသေးတော်မှာရှိတဲ့ရဲကင်းစကန်30လောက်ကိုလက်နက်ကင်ကျမ်းပတ်သမားတွေကတစ်ချိန်နဲ့တစ်ပြိုင်နက်တည်းအလက်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်11ယောက်နဲ့လောက်ဝကအဖွဲ့ဝင်1ယောက်သေဆုံးခဲ့တဲ့အကြောင်းအကြမ်းဖက်သမား89ယောက်သေဆုံးပြီး2ယောက်ကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တောက်ကြနေမင်းနဲ့စောစောအချိန်မှာတက်ခဲခံခဲ့ရတာဖြစ်ပြီးအကြဖက်သမား150လောက်ကတနက်တွင်အိမ်လုံးဘုံးတွေသုံးပြီးတက်ခဲခဲ့တာဖြစ်တယ်လို့အာနာဘိုင်ဒီကပြောပါတယ်။ Argan Ranger Salvation Army Ranger ကတင်ချင်းတက်မလို့လို့နာမည်ပေးထားတဲ့လက်နက်ကိုင်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောထားပြီးနောက်ထပ်တက်ခဲမှုတွေလုပ်သွားမယ်လို့လည်းသတိပေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းမှုကြောင့်ကိုပီယာနယ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာချန်ပီကော်မရှင်ရဲ့ကြီးသက်စီရင်ကန်စာတရားဝင်ထုတ်ပြန်လိုက်ပြီးနောက်တနေ့မှာပဲအခုဖြစ်ရကြုံခဲ့ရတာပါဒီကနေ့ကျမ်းပတ်တက်ခဲမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကပြင်းထန်ဆုံးရှုံ့ချတဲ့အကြောင်းကုလသမဂ္ဂမြန်မာဌာနရုံးကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွက်လုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့အထူးဆိုရင်အကြောင်းနဲ့ကုလသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့လက်တွဲပြီးကူညီဆောင်ရွက်သွားမယ်အကြောင်းကြေညာချက်မှာဖော်ပြထားပါတယ်လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်မှများဖွဲ့ABHR ကလည်းရခိုင်ပြည်နယ်အတွင်းအခြေအနေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းတင်ညာချက်ထုတ်ပြန်ထားပြီးလူကြိုးရေးကင်းစကန်တွေတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တပ်ရင်းကလည်းတည်တည်ရှုံချတဲ့တင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပါပဲ